တရုတ်နိုင်ငံရဲ့အချင်းအကြာဆုံးနဲ့ရည်မှန်းချက်အကြီးမားဆုံးအာဂါသစူးစမ်းလေ့လာရေးအစီအစဉ်တစ်ခုအတွက်အာဂါသယင်မူနှစ်ဦးဒီကနေ့ပဲအာဂါသထဲထွက်ခွာသွားပြီဖြစ်ပါတယ်။အာဂါသယင်မူတွေဖြစ်ကြတဲ့ဂျင်ဟန်ပန်းနဲ့ချန်တောင်းတို့ကိုဂိုဘီတဲကန္နာမှာရှိတဲ့ဂျင်ချန်းဂျိုဒူလွတ်တင်တဲ့နေရာကနေရှန်ကျို17အာဂါသယင်နဲ့အာဂါသတွေကိုလွတ်တင်လိုက်တာဖြစ်ပါတယ်။ဂျင်နဲ့ချန်းတို့ဟာကဘာပတ်လမ်းကြောင်းထဲမှာနှစ်ရက်ကြာသွားပြီးတဲ့နောက်ပြီးခဲ့တဲ့လကလွတ်တင်ထားတဲ့ထန်ကုန်းနှစ်ဒါမှမဟုတ်ကောင်းငင်ပုံနှစ်လို့ခေါ်တဲ့အာဂါသတခွဲကန်းကိုကြိုတင်စီစဉ်ထားတဲ့အတိုင်းရောက်သွားမှာပါသူတို့နှစ်ယောက်ဟာထန်ကုန်းနှစ်အာဂါသတခွဲကန်းထဲမှာသိပ္ပံတဲ့အာဂါသယင်ဆိုင်ရာနီးပညာတွေကိုရပ်ပေါင်း30ကြာစူးစမ်းလေ့လာမှာဖြစ်ပါတယ်တရုတ်နိုင်ငံဟာအာဂါသယင်မှုတွေနေထိုင်လုပ်ကိုင်မဲ့အာဂါသစခန်းတစ်ခုကို2022ခုနှစ်မှာအမြဲတမ်းထားသွားနိုင်ဖို့ရည်မှန်းလှုပ်ဆောင်နေတာပါတရုတ်နိုင်ငံရဲ့အာဂါသဆိုင်ရာအစီအစဉ်ကိုအသုံးပြုပြီးကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်တရုတ်ရဲ့အစင်တန်းကိုပြတဲ့အမှတ်တင်ကြေးတစ်ခုဖြစ်လာရေးမျှော်မှန်းထားတဲ့တရုတ်သမ္မတဂျီကျင်းပင်ဟာအာဂါသယင်မှုနှစ်ဦးကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ်ခင်ဗျာ